ကချင်ပြည်နယ်ဟိုပင်မြို့ကလက်ဖက်ရည်ဆိုင်တစ်ဆိုင်အတွင်းကိုအမည်မသိလက်နက်ကိုင်ဖွဲ့တစ်ခုကနိုဝင်ဘာ9ရက်တနင်္ဂနွေနေ့ကဝင်ရောက်ပြီးပစ်ခတ်ခဲ့တာကြောင့်တပ်ငါတော်တပါအပါဝင်စုစုပေါင်း6ဦးသေဆုံးခဲ့ပါတယ်။ဒီပစ်ခတ်မှုကြောင့်ဟိုပင်မြို့ကနေထိတ်လန့်ဆိုးရိမ်နေတဲ့အကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုကြီးညံကပြောပြပေးပါမယ်ရှင်
။ကချင်ပြည်နယ်ဟိုပင်မြို့ပြည်တော်စုလမ်းမကြီးဘေးမှာရှိတဲ့ထူထိုက်ဆိုင်လက်ဖက်ဆိုင်မှာနိုဝင်ဘာလ9ရက်နေ့တနင်္ဂနွေနေ့မနက်8နာရီခွဲဝန်းကျင်ကပြစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ကားနဲ့ရောက်လာတဲ့တနတ်သမားကဆိုင်ထဲပြစ်ခတ်ခဲ့ပုံကိုဟိုပင်ဒေသခံတို့ကဗီဒီယိုကိုအခုလိုပြောပါတယ်
။ဟိုပင်တပ်တွေကြီးရခဲ့တာထင်ကောက်တယ်။မင်းရဲ့ရန်ကအဖြူပြက်။ကြောက်ခေါင်းဆိုင်မှာရင်ပေါင်းတယောက်ပါတယ်။နောက်ခံမှာကဒီအဲနယ်လူတယောက်ပါတယ်ပေါ့။သူတို့ကဒီအဲ့ဆိုင်ရှိကိုကတ်ထုတ်ရပြီးမှတလဖုန်းလေးကတောင်မှရှိတယ်။တကားဘက်ကလည်းမဖြစ်မနေ။အဲ့လည်းမရှိရတဲ့ကောင်ကိုဖြစ်ပြီးမှကောက်အကာအကွယ်ယူပြီးမှဖြစ်တယ်လို့ကြားတာ哦သူတို့မျက်မြင်နေကြော်တဲ့ဟာတော့တယောက်ဆိုပဲဖြစ်တာပ
ါလက်ဖေးဆိုင်ပြစ်ခတ်မှုအတွင်း9ယောက်တိတ်ဆုံးခဲ့ပါတယ်တော်တော်များများလည်းထိခိုက်ဒဏ်ရာရသွားတယ်လို့သူကပြောပါတယ
်ထိခိုက်တိတ်ဆုံးမှုအချိန်ကြီးရတော့ဒါ15ယောက်ပဲတိတ်ဆုံးတဲ့ဟာက9ယောက်ထဲမှာ18အမျိုးသား3ယောက်အမျိုးသမီး2ယောက်နဲ့ရဟန်းတစ်ပါးပေါ့အဲ့ကံရတဲ့ဆေးရောက်ကကြတော့ဆိုင်ရှင်လင်မယားရဲ့သူ့ရဲ့သမီးရဲ့၃ယောက်ကျန်တာကတော့ဒီလက်ဖက်တောက်တဲ့လူတွေကနေပြီးမှ9ယောက်ကြီးပိုက်တန်အောင်ရတဲ့လူတွေကတော့အချင်းချင်းပြေးပြေးအကုန်လုံးကိုဒီဟိုပဲဆေးရုံကိုသူတို့ဆေးဝါးပူတာပေးတာပေါ့ဒီဆေးရုံရတဲ့9ယောက်ကမြကြီးနာဟိုဆွဲပေးလိုက်တာပေါ့
မြကြီးနာဆေးရုံကိုပို့ဆောင်ခဲ့သူ9ယောက်အနက်မှာဒီကနေ့မနက်ခင်းမှနောက်ထပ်တစ်ယောက်ထပ်မံတိတ်ဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်ဟိုပင်ဆေးရုံမှာကုသခံနေရသူ3ယောက်ထဲက1ယောက်ကတော့ဒဏ်ရာမပြင်းထန်တာကြောင့်ဆေးရုံကဆင်းသွားပါတယ်။ဒီကနေ့တနင်္လာနေ့မှာတော့ဟိုပင်မြို့တွင်အသွားအလာနည်းပါးနေသလိုမြို့ကန်တွေအနေနဲ့လည်းစိုးရိမ်ထိတ်လန့်နေကြောင်းအခုလိုပြောပါတယ်
။ကွာတော့ဘူး၊ကျောင်းတော့ဘူးဗျာ။ကပိုင်းနဲ့တဲတော့ကုနေတဲ့ပိုင်းနဲ့ဒီလေးပါလေးဆောက်ပတ်သွားတော့ဘူးလေ။လူတွေတက်တက်ကမှစိုးရိမ်နေကြတာတော့ဘူးဗျာ
။ဒေသခံတွေကတော့ပြစ်ခတ်သူတရားခံကိုဖမ်းဆီးမိတယ်ဆိုတာမကြားရသေးကြောင်းပြောပါတယ်။ဒီအခြေအနေကိုမင်းမြန်နိုင်ဖို့ဟိုပင်ရဲစခန်းကိုဖုန်းခေါ်ဆိုခဲ့ပေမဲ့ဖုန်းလက်ခံဖြေကြတာမရှိခဲ့ပါဘူးဟိုပင်မြို့မှာစစ်ကောင်စီလိုလားသူတရင်ပေးအဖြစ်ဆွဆွဲခံရတဲ့အမျိုးသားတအူးနဲ့အမျိုးသမီးတအူးအော်တိုဘာလ12ရက်နဲ့29ရက်နေ့ကတနက်နဲ့ပြစ်ဒဏ်ခံခဲ့ရပါတယ်အခုထူးထိုက်ဆိုင်လက်ဖက်ဆိုင်ပြစ်ခတ်မှုဟာပြီးခဲ့တဲ့လကတပ်ဖြတ်ခံရမှုနဲ့ဆက်ဆက်နိုင်ကြောင်းတရင်တွေထွက်ပေါ်နေပေမဲ့တီးခြားအတည်ပြုနိုင်တာတော့မရှိပါဘူးကချင်ပြည်နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဟိုပင်ကတော့လက်ဖက်ဆိုင်ပြစ်ခတ်မှုဟာသူတို့လက်ချက်မဟုတ်ကြောင်းဒါဟာပြူစောထီးတွေပြစ်ခတ်တာလို့စုံစမ်းသိရှိရကြောင်းနဲ့အမြန်ဆုံးအရေးယူဆောင်ရွက်သွားမှာဖြစ်ကြောင်းစာထုတ်ပြန်ထားပါတယ်။ပြူစောထီးဆိုတာကတော့စစ်တပ်လိုလားသူတွေလို့အများအမြင်ခံနေရသူတွေဖြစ်ပါတယ်။ပြူစောထီးဆိုတဲ့အဖွဲ့ကိုဖွဲ့ပေးထားခြင်းမရှိသလိုလက်နက်တပ်ဆင်ထားပေးခြင်းလည်းမရှိဘူးလို့စစ်ကောင်စီကတော့ငြင်းဆန်ထားပါတယ်ခင်ဗျာ။